ပြည်တွင်းနိုင်ငံရေးမတည်ငြိမ်ရာကြောင့်အိန္ဒိယမြန်မာနယ်စပ်ကမနီပူရပြည်နယ်မိုးရင်းမျိုးဘက်ကိုမြန်မာနိုင်ငံသား2000လောက်ရောက်ရှိခိုးလုံနေချိန်မှာအိန္ဒိယရဲတပ်ဖွဲ့ကဒိုက်လန်ရှာဖွေစစ်ဆေးနေပါတယ်။ဒီလိုဒိုက်လန်စစ်ဆေးနေရတဲ့အခြေအနေကိုမိုးရင်းမျိုးမှာရောက်ရှိနေတဲ့ကူကီအမျိုးသမီးဆိုင်ရာလူ့ခွင့်ရေးအဖွဲ့ကတာဝန်ရှိသူက VOA ကိုအခုလိုပြောပါတယ်
။အိန္ဒိယရောက်ပေါ့နော်စစ်ဆေးနေတာကတော့မှန်တယ်ပေါ့နော်။သူတို့စစ်တာကတော့ဟိုးအောက်ကကောပန်ငယ်နာပန်ငယ်ဘန်လုခေါ်တယ်အဲ့ဒီနံပါတ်3ဒီထက်ကနေစစ်တာတော့တော့ဆက်စစ်မှာတဲ့
ဒီလိုစစ်ဆေးတာဟာဒီလပိုင်းအတွင်းအိန္ဒိယနိုင်ငံထုတ်တပ်သေးကန်ကက်အတူကင်ဆောင်ထားသူမြန်မာနိုင်ငံသား40ကျော်ဖမ်းဆီးခံရတာနဲ့ဆက်ဆက်နိုင်ရောင်းလဲသူ့အမြင်ကိုအခုလိုဆက်ပြီးပြောပါတယ
်ဒါကြောင့်အလိုလုပ်လာလဲဆိုတော့ပြီးခဲ့တဲ့ရက်တရားပေါ့လို့နော်အိန္ဒိယအိုက်ကတ်ဒီအစ်ကိုတိုင်ပြီးတော့မှအဲ့မှာဆိုရှယ်ဘူလမ်ကားတဲ့တဲ့ပေါ်ဒီရက်24ရက်ကိုတခါအဲ့ခိုးရင်းထားပြီးကြိတ်ပါလေနော်အဲ့ဒီမှာသူထမ်းမိတယ်။ဒီတော့နောက်တစ်ရက်မှာပဲတက်တိုက်ဆန်ဆိုင်အဲ့ဒီလူ9ရက်တခါပြန်ဖမ်းတယ်။အဲ့ဒီဟာမတိုင်ခင်မှာလည်းတခါပြန်ပြီးတော့ဟိုလေစိတ်မှာပေါ့နော်။ဒီ Star Airport မှာလည်းတခါဒီအိုက်ကအစီနေပေါ့ဗျာ။အဲ့ဒါဟိုစာလေးရင်းစီးလို့လို့တဲ့မြန်မာနိုင်ငံသားတွေပေါ့။အဲ့ဒါမတွေ့ရပေါ့။အဲ့ဒီအရှင်ကြောင့်ပေါ့နော်။ဒီလိုမျိုးဖြစ်နေတယ်လို့တော့ဒီတော့မများတော့ဖြစ်နေကြတာပေါ့ဗျာ
။လူ40ကျော်ဖမ်းဆီးခံရတာနဲ့ပတ်သက်လို့အင်ဖာမျိုးမှာနေထိုင်တဲ့ဦးသိန်းကအခုလိုပြောပါတယ်
။ကိုလေးကရကန်းသမား24ယောက်ကဝင်လာတာပေါ့နော်။အဲ့ဒီမတိုင်ခင်မှာ15ယောက်လေရင်ကမှအဲ့ဒါလေတီးတိမ်နဲ့တွန်းစာကလေးတွေနေမှာဆိုတော့ကျန်ပူကနေပြီးတော့အဲ့လိုဝင်လာတယ်။အဲ့ဒါလေရင်ကမှမိတဲ့တော့ယောက်ျားလေး14ယောက်မိန်းကလေး1ယောက်နဲ့သူတို့က UNHCR နဲ့နိုင်ငံသားထွက်ဖို့အစီအစဉ်ကိုလုပ်တာ။အဲ့ဒါလေသူတို့ဒီမပုံတေလိုမျိုးအသားလိုခုနောက်ပိုင်းခေါ်တဲ့ကဟာအဲ့ကောင်အတူနဲ့သူတို့လာလိုက်တယ်။ပိုးတို့က24ယောက်ဟာလေအတူနဲ့လာတယ်။သူတို့ကရကန်းရွက်မှာအများကြီးကသူတို့ကျန်ပြီးမှာနောက်ထပ်နေပါလီ4ယောက်ဟာလေအတူနဲ့ဝင်တဲ့အစိုးရလာပြ
အဒါလို့ခေါ်တဲ့ကက်ဟာအိန္ဒိယနိုင်ငံမှာနေထိုင်သူတွေကိုလက်ရှိအစိုးရလက်ထက်မှာထုတ်ပေးတဲ့တပ်သေးကန်ကက်ဖြစ်ပါတယ်။လက်ရှိမိုးရင်းမြို့မှာဆစ်ဆင်းနေတာဟာကက်သေးလက်နက်ကင်တွေကဘုံခွဲမယ်ဆိုတဲ့သတင်းကြောင့်လို့ပြောဆိုတာတွေရှိနေပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး။အိန္ဒိယနိုင်ငံထုတ်သတင်းစာတွေမှာတော့အောက်တိုဘာလ၁ရက်နေ့ကအမျိုးသမီး၁ယောက်အပါအဝင်၁၄ယောက်ကိုအင်ဖာလေယာဉ်ကွင်းမှာ၆ရက်နေ့မှာတော့အမျိုးသမီး၁၄ယောက်နဲ့ကလေး၃ယောက်အပါအဝင်လူ၂၄ယောက်ကိုမိုးရင်းမြို့အနီးစစ်ဆေးရေးဂိတ်မှာနဲ့ရှေ့ရက်နေ့ကတော့အမျိုးသမီး၃ယောက်အပါအဝင်လူ၄ယောက်ကိုစစ်ဆေးရေးဂိတ်မှာအဓာခေါ်တပ်သေးကန်ကက်အတူနဲ့ဖမ်းဆီးရမိကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့အိန္ဒိယနိုင်ငံမနီပူရနဲ့မီဇိုရန်စတဲ့ပြည်နယ်တွေကိုမြန်မာနိုင်ငံသားတွေဝင်ရောက်ခိုးလုံနေတာရှိနေတာပါလောလောဆယ်မနီပူရပြည်နယ်မှာတော့2000နီးပါးရှိပြီးမီဇိုရန်ပြည်နယ်မှာတော့ခန့်မှန်းခြေ12000လောက်ခိုးလုံနေတာလည်းဖြစ်ပါတယ်ခင်ဗျာ